ရှင်သောဝိညာဉ်တော်ဤလှုပ်ဆောင်ခြင်းများမင်္ဂလာပါမိတ်ဆွေစစ်မှန်တဲ့ဘုရားသခင်ရဲ့ဝိညာဉ်တော်ဟာလူများထဲ၌အသက်ရှင်နေတယ်ဆိုတာကိုမိတ်ဆွေနားလည်သိရှိခဲ့မှုပါသလားဘယ်အချိန်တုန်းကဘယ်လိုနည်းဖြင့်ဖြစ်ပျက်ခဲ့ရတဲ့အကြောင်းကိုပြောပြပါမယ်အချက်ပေးတန်ကိုကြားတဲ့အခါနောက်ရုပ်ပုံကိုကြည့်ရန်ဆင်သင့်နေပါရုပ်ပုံ1ယေရှုကောင်းကင်ဘုံသို့တက်သွားခြင်းလွန်ခဲ့သောနှစ်ပေါင်း2000လောက်တွင်ယေရှုသည်ကောင်းကင်မှမြေကြီးပေါ်သို့ကြွဆင်းလာခဲ့ပါသည်သူသည်ဘုရားသခင်၏တန်အစစ်အမှန်ကိုကျွန်ုပ်တို့အားပြသဖို့ရန်ဘုရားသခင်ထံမှရောက်လာခဲ့ပါသည်ကျွန်ုပ်တို့အားဝိညာဉ်အသက်တာကိုပေးရန်အတွက်လဲကြွလာခဲ့ပါသည်ယေရှုမပါရှိပါကကျွန်ုပ်တို့ရဲ့ဝိညာဉ်အသက်တာသည်အသေးဖြစ်ပါသည်ဘုရားသခင်ထံတော်မှကျွန်ုပ်တို့သည်ကင်းကွာခဲ့ကြရပါတယ်။ကျွန်ုပ်တို့ဘုရားသခင်ထံတော်သို့ပြန်လှည့်လာစေဖို့ရန်ယေရှုကြွလာခဲ့ပါတယ်။ရုံမာသောသူတို့သည်ယေရှုကိုတစ်သားလဝါကတိုင်ပေါ်၌တပ်ဖြတ်ခဲ့ကြပါတယ်။ဒါပေမဲ့သုံးရက်ကြာတဲ့အခါရှင်ပြန်ထမြောက်လာခဲ့ပါတယ်။သူ့ရဲ့တပည့်တော်များနဲ့အခြားသောလူများစွာတို့ကယေရှုကိုမြင်တွေ့ခဲ့ကြရပါတယ်။ယေရှုကသူ့ရဲ့တပည့်တော်များအားတန်ရှင်သောဝိညာဉ်တော်ရောက်ရှိလာတဲ့အခါသင်တို့မှာတကူရရှိကြမယ်သင်တို့သည်ကဘာစွန်းတိုင်အောင်သွား၍လူများအားငါရဲ့အကြောင်းကိုပြောပြကြပါလို့မှာကြားခဲ့ပါတယ်ထို့နောက်ယေရှုသည်ရုပ်ပုံထဲမှာတွေ့မြင်ရတဲ့ကဲ့သို့ကောင်းကင်သို့ခြိဆောင်သွားခြင်းခံခဲ့ရပါတယ်ရုပ်ပုံ2မိရှာနှင့်အတူတန်ရှင်သောဝိညာဉ်တော်ဆင်းသက်လာခြင်းယေရှုကောင်းကင်ဘုံသို့ဆောင်ယူခြင်းခံပြီးနောက်ဆယ်ရက်ကြာတဲ့အခါတပည့်တော်အားလုံးသည်တနင်္လာတည်းတွင်စုယုံလျက်ရှိခဲ့ကြပါသည်ထိုအခါလေပြင်းမုန်တိုင်းတိုက်ခတ်တန်နှင့်တူတဲ့အတန်ဟာအထက်ကောင်းကင်မှရုတ်ရက်ပေါ်လာခဲ့ပါသည်တပည့်တော်များကမိရှာများနှင့်တူတဲ့အရာများကိုမြင်ခဲ့ကြရသည်၎င်းမိရှာတို့သည်အဖျားဖျားကွဲကထိုသူတို့အသီးသီးခေါင်းပေါ်တွင်တည်နေခဲ့ကြပါသည်ထိုအခါသူတို့သည်ယေရှုဂတိပေးခဲ့တဲ့အတိုင်းတန်ရှင်သောဝိညာဉ်တော်ဖြင့်ပြည့်ဝလျက်ရှိနေကြပါသည်သူတို့သည်တကိုယ်ဆွမ်းရည်ရရှိကြသဖြင့်အခြားသောဘာသာစကားများကိုပင်ပြောဆိုနိုင်ခဲ့ကြပါသည်ရုပ်ပုံ3ပေတရုသည်လူများအားတရားဟောခြင်းယေရှုနောက်လိုက်တပည့်တော်များသည်ယေရုရှလင်မြို့ထဲ၌နေခဲ့ကြပါသည်ထိုကာလ၌ကဘာပေါ်ရှိတိုင်းပြည်အသီးသီးမှလူများစွာတို့သည်ယေရုရှလင်မြို့သို့ရောက်ရှိလာခဲ့ကြပါသည်ယေရှုတပည့်တော်များသည်ဖျားသခင်၏ဝိညာဉ်တော်ကိုရရှိခံစားကြတဲ့အတွေ့သူတို့ဟောပြောချက်များကိုလူတိုင်းကမိမိဘာသာစကားဖြင့်ကြားခဲ့ကြရပါသည်တပည့်တော်များသည်သေလွန်၍ရှင်ပြန်ထမြောက်ခဲ့တဲ့ယေရှုအကြောင်းကိုဟောပြောခဲ့ကြပါသည်ပေတရုကထ၍သင်တို့မြင်တွေ့တဲ့အရာသည်တန်ရှင်သောဝိညာဉ်တော်ရဲ့စုကျေးဇူးဖြစ်တယ်။သင်တို့အပြစ်အတွက်နောင်တရကြလော့။သင်တို့အပြစ်များဖြေလွတ်စေရန်ယေရှုခရစ်ရဲ့နာမတော်၌ဗတ္တိဇံမင်္ဂလာကိုလူတိုင်းခံကြလော့။ထို့သောပြုလျှင်သင်တို့အပြစ်များကိုဖျားသခင်ကခွင့်လွှတ်မှာဖြစ်ပါတယ်။တန်ရှင်သောဝိညာဉ်တော်ရဲ့စုကျေးဇူးကိုလည်းရရှိခံစားကြရမှာဖြစ်တယ်လို့ဟောပြောခဲ့ကြပါတယ်။လူပေါင်းများစွာတို့ကပေတရုကိုယုံခဲ့ကြပါတယ်အပြစ်မှဆေးကြောခြင်းအမှတ်သားအတွက်ရေ၌ဗတ္တိဇံကိုခံခဲ့ကြတယ်ထိုသူတို့သည်တန်ရှင်သောဝိညာဉ်တော်ကိုရရှိကြကာယေရှုတွင်တင်ခဲ့တဲ့နန်းစဉ်ကိုလိုက်လျှောက်ခဲ့ကြပါတယ်ယုတ်ပုံလေးအသင်းတော်မိသားစုဖျားခင်ရဲ့ဝိညာဉ်တော်ကိုရရှိတော်သူများဟာကြီးမားတဲ့အိမ်တော်မိသားစုကဲ့သို့အတူတကွနေထိုင်ခဲ့ကြပါတယ်သူတို့ဟာအသင်းတော်သို့မဟုတ်ခရစ်တော်ရဲ့အသင်းတော်လို့အခေါ်ခံကြရတယ်သူတို့ဟာမိမိတို့ပက်ဆံနဲ့ပိုင်ဆိုင်သောပစ္စည်းများကိုအချင်းချင်းမျှဝေခဲ့ကြတယ်အချင်းချင်းရိုင်းပင်းကူညီခဲ့ကြတယ်နေ့စဉ်နေ့တိုင်းဖျားသခင်ကိုချီးမွမ်းခဲ့ကြတယ်အတူတကွဆုတောင်းကြတယ်တပည့်တော်များကယေရှုအကြောင်းကိုတွင်တင်ခဲ့ကြတယ်တခါတရံမှာမုန်းတဲ့စပည့်ရည်တွေကိုလည်းအတူတကွသုံးဆောင်ခဲ့ကြတယ်ဒ ဒါဟာယေရှုကတပည့်တော်များအားမိတ်ဆွေခဲ့တဲ့အရာဖြစ်ပါတယ်။ယေရှုလမ်းစဉ်ကိုလိုက်လျှောက်ပါကကျွန်ုပ်တို့သည်လည်းသူတို့နီးတူပြည့်လို့ရပါမယ်။မဟုတ်သည်ကျွန်ုပ်တို့အတွက်ယေရှုချိုးဖဲ့သောခန္ဓာကိုယ်ကိုတတိယအောင်မြင်ရန်အတွက်ဖြစ်ပါတယ်။စပြည့်ရည်သည်ကျွန်ုပ်တို့ရဲ့အပြစ်များကိုစေးကြောရန်ယေရှုသွန်းနှောင်းခဲ့တဲ့အသွေးတော်ကိုတတိယအောင်မြင်ရန်အတွက်ဖြစ်ပါတယ်။ယုတ်ပုံကခြေမတန်မစွမ်းသူကိုကျမ်းမာစေခြင်းတနေ့တွင်ပေတရုနှင့်ယောဟန်တို့သည်ဆုတောင်းပထနာပြုရန်ဗိမာန်တော်သို့သွားခဲ့ကြပါသည်ဗိမာန်တော်တကားဝ၌သရောင်းစားတူထိုင်နေခဲ့ပါသည်သူသည်တခါမျှပင်လမ်းလျှောက်နိုင်ခြင်းမရှိခဲ့ပါသူကပေတရုနှင့်ယောဟန်တို့ထံမှငွေတောင်းခံခဲ့ပါသည်သို့သောပေတရုကထိုသရောင်းစားအားငါမှာရွှေငွေမရှိပါဒါပေမဲ့ရှိတဲ့အရာကိုတင့်အားငါပေးမယ်နာဇရက်မြို့သားယေရှု၏နာမတော်အားဖြင့်ထား၍လမ်းသွားပါလို့ဆိုခဲ့ပါတယ်ပေတရုကသူ့ရဲ့လက်ကိုကင်ဆွဲပြီးထူမလိုက်ပါတယ်ထိုခဏချင်းမှာပင်သူ့ရဲ့ခြေနဲ့ခြေဘွားများသည်တန်မာလာခဲ့ပါတယ်သူဟာတန်ရှင်သောဝိညာဉ်တော်ရဲ့တကူတော်ကြောင့်ကျန်းမာလာခဲ့ပါတယ်ဒါကြောင့်သခင်ယေရှုကိုယုံကြည်လာခဲ့ပါတယ်။သူသည်ရွှေငွေထက်သာ၍ကောင်းတဲ့လက်ဆောင်ကိုရရှိခဲ့ပါတယ်။သူသည်ခုံပေါက်ခါဘုရားသခင်ဘုံတော်ကိုချီးကျူးလျက်ဗိမာန်တော်ထဲသို့ဝင်ခဲ့ပါတယ်။ယုတ်ပုံ6ပေတရုနဲ့လိန်ညာတဲ့အမျိုးသမီးအာနာနိဆိုသူနဲ့ဇနီးရှဖိရီတို့သည်မိမိတို့၏မြေကိုရောင်းချခဲ့ကြပါတယ်။သူတို့ရရှိခဲ့တဲ့ငွေအလုံးကိုအသင်းတော်အတွက်ပရောဖက်ခင်ထံပေးလူရန်ဆုံးဖြတ်ခဲ့ကြပါတယ်။ဒါပေမဲ့ငွေတစ်ချွတ်တစ်ဝက်ကိုသူတို့အတွက်ဖယ်ထားခဲ့ကြပါတယ်။အာနာနိသည်ရောင်းရငွေအချွတ်ကိုသာပေတရုထံသို့ပေးအပ်ခဲ့ပါတယ်။ဒါပေမဲ့ရရှိခဲ့တဲ့ငွေအလုံးဖြစ်ပါတယ်လို့ပေတရုကိုပြောခဲ့တယ်။ပေတရုကအာနာနိလိန်ထားခြင်းဖြစ်ကြောင်းကိုသိတဲ့အတွက်အာနာနိအားသင်သည်လူကိုလှည့်စားနေတာမဟုတ်ဖျားသခင်ကိုလှည့်စားနေတာဖြစ်တယ်လို့ပြောခဲ့ပါတယ်ထိုစကားကိုကြားတာနဲ့တပြိုင်တည်းအာနာနိလဲကျသေဆုံးသွားခဲ့ပါတယ်လူငယ်လူရွယ်တွေဟာလာပြီးအာနာနိရဲ့ရုပ်အလောင်းကိုအပြင်ကိုထုတ်ယူသွားပြီးသင်ကြိုခဲ့ကြပါတယ်မကြာခင်မှာပဲရှဖိရီရောက်လာခဲ့ပါတယ်ဘာအကြောင်းကိုမျှသူမမသိခဲ့ပါသူမသည်လေပေတရုကိုထတ်၍လှည့်စားခဲ့ပါတယ်သူမသည်လဲကျ၍တည်ဆုံးသွားတဲ့အတွက်သူမရဲ့ယောက်ျားဘေး၌တင်းကြိုခဲ့ကြပါတယ်မိတ်ဆွေတို့ကျွန်ုပ်တို့သည်ငွေကိုတက်မဲ့ခြင်းနဲ့စိုးရိမ်ခြင်းမှကင်းဝေးစေဖို့လိုအပ်ပါတယ်ကျွန်ုပ်တို့သည်သူတစ်ပါးကိုလှည့်စားရန်မကြိုးစားသင့်ပါကျွန်ုပ်တို့သည်ဖျားသခင်ကိုလှည့်စားခြင်းမပြုလုပ်နိုင်ပါယုတ်ပုံခုနှစ်တထေပံကိုတတ်ခြင်းတထေပံဆိုသူသည်ဆင်းရဲသူများကိုကူညီမဆတဲ့အသင်းတော်ရဲ့ခေါင်းဆောင်တစ်ပါးဖြစ်ပါတယ်သူသည်ခရစ်တော်အကြောင်းကိုရဲရင်စွာဟောပြောသည့်ဖြင့်ယူဒလူများကိုဒေါသထွက်စေခဲ့ပါတယ်သူကိုတရားရုံးတော်သို့ခေါ်ဆောင်ပြီးမဟုတ်မမှန်အပြစ်တင်ပြီးဆွတ်ဆွဲခဲ့ပါတယ်။တထေဖန်ဟာကြောက်ရွံ့ခြင်းမရှိခဲ့ပါဘူး။ဖျားသခင်ရဲ့ဝိညာဉ်တော်ဟာသူနဲ့အတူရှိနေကြောင်းကိုနားလည်ခဲ့ပါတယ်။တထေဖန်ကထိုယူဒလူများတို့အားတင်တို့ကဖျားသခင်ထံမှကြွလာတဲ့ယေရှုကိုကွပ်မျက်ခဲ့ကြတယ်လို့တတိပေးခဲ့ပါတယ်။ယူဒလူတွေဟာအလွန်ဒေါသဖြစ်ကြသဖြင့်တထေဖန်ကိုမြို့ပြင်သို့ဆွဲထုတ်ခေါ်သွားကြပြီးသေးသည့်အထိကြောက်ခဲနဲ့ပောက်ခဲကြပါတယ်။ပေါလုဆိုသူကလည်းလူငယ်တယောက်ထံ၌သူတို့ရဲ့ဝိလုံတွေကိုအပ်ထားခဲ့ပါတယ်။နောက်ဆုံးတွင်တထေပံကသခင်ယေရှုကျွန်ုပ်ရဲ့ဝိညာဉ်ကိုသိမ့်ပိုက်တော်မူပါ။ဤသူတို့ပြုသောအပြစ်ကိုလွတ်တော်မူပါဟုအတန်ကျေလောင်စွာဖြင့်ဆုတောင်းခဲ့ပါတယ်။ဖျားသခင်ရဲ့ဝိညာဉ်တော်သည်ခရိယာများကိုဘယ်သောအခါမျှစွန့်၍သွားမည်မဟုတ်ပါယုတ်ပုံ8အဲထရောပိခရီးတဲ့ရှမာရိပြည်တွင်ဖိလိပ္ပုသည်ယေရှုအကြောင်းကို လူများစွာရှေ့၌ဟောပြောခဲ့သည့်ဖြင့်လူများစွာတို့ကယေရှုကိုယုံကြည်လာခဲ့ကြပါသည်ထို့နောက်ဘုရားသခင်ကဖိလိပ္ပုအားတဲကန္တရအရက်သို့တွားခိုင်းခဲ့ပါသည်ဧသရပိနိုင်ငံမှအရေးကြီးသောပုဂ္ဂိုလ်တဦးသည်တဲကန္တရလမ်းအတိုင်းအိမ်ပြန်လာခဲ့ပါသည်ယထာစီနေစဉ်သူသည်ဘုရားသခင်ရဲ့ကျမ်းစာအုပ်ကိုဖတ်နေခဲ့ပါသည်ထိုစာအုပ်ထဲမှာလူတို့ကိုကယ်တင်ရန်ဒုက္ခဆင်းရဲခံစားမိသူအကြောင်းကိုဖတ်ရှုခဲ့ရပါတယ်။ဒါပေမဲ့သူကနားမလည်နိုင်ခဲ့ပါဘူး။တန်ရှင်သောဝိညာဉ်တော်ကဖိလိပ္ပုအားထိုအရာရှိထံသို့သွားရန်နှိုးဆော်ခဲ့ပါတယ်။ဖိလိပ္ပုသည်အေသရပိအရာရှိစာဖတ်နေတာကိုကြားခဲ့ရပါတယ်။ဖိလိပ္ပုကသူဖတ်နေတဲ့ကျမ်းသည်ဖျားသခင်စေလွတ်ခဲ့တဲ့သခင်ယေရှုအကြောင်းကိုဖော်ပြနေကြောင်းပြောပြခဲ့ပါတယ်။ဧသရပိခီးတဲ့ကယေရှုနောက်သို့လက်ရန်ဆန္ဒရှိခဲ့ပါတယ်။သူတို့သည်အတူတကွခီးပြုနေကြစဉ်သူကဖိလိပ္ပုအားဤအရက်တွင်ယေရှိပါれ။ဗတ္တိဇံမင်္ဂလာကိုအကျွန်ုပ်မခံယူရန်စိတ္တတဲ့အကြောင်းရှိပါသလားလို့ဆိုခဲ့ပါတယ်။ဖိလိပ္ပုသည်ဧသရပိအရာရှိအားယေနှစ်ချင်းမင်္ဂလာပေးခဲ့သည့်ဖြင့်ဝမ်းမြောက်စွာနှင့်သူ့ရဲ့ဘီကိုပြန်သွားခဲ့ပါတယ်။ဤသို့ဖြင့်ယေရှုရဲ့ကေတင်ချင်းသတင်းဟာနေရာဒေသအနှံ့အပြားသို့ပြန့်နှံ့သွားခဲ့ပါလေ။ယုတ်ပုံကပေတရုနဲ့ဗျာဒိတ်ယူပါယုတ်။တနေ့တွင်ပေတရုသည်ဆုတောင်းရန်အိမ်အမိုးပေါ်သို့တက်ခဲ့ပါလေ။ထိုနေရာ၌ဘုရားသခင်စီလွတ်ခဲ့တဲ့ယူပါယုတ်ကိုမြင်တွေ့ခဲ့ပါလေ။သူကကောင်းကင်မှရွက်ထည်ကြီးနဲ့တူတဲ့အရာသည်မြေပေါ်သို့ကျလာတာကိုမြင်ခဲ့ပါတယ်။ထို့အထဲတွင်တတဝါမျိုးပေါင်းများစွာရှိကြပါတယ်။သူကစာလောင်မုတ်တိတ်သည့်ဖြင့်ပေတရုထလော့တိုက်၍စားလောလို့ပြောဆိုတဲ့အတန်ကိုကြားခဲ့ရပါတယ်။ပေတရုမြင်ခဲ့တဲ့တတဝါများဟာယူဒလူတို့ရဲ့ထုံတန်းဓလိအရာမတန့်ရှင်းတဲ့အရာများဖြစ်ကြပါတယ်။ထို့ကြောင့်ပေတရုကအရှင်ဖျားကျွန်ုပ်သည်မတန့်စင်တဲ့အရာကိုအဘယ်အခါမျှမစားဘူးပါလို့ရှောက်ခဲ့ပါတယ်။သို့တော့အတန်တော်ကဘုရားသခင်ကတန်ရှင်းတယ်လို့ဆိုတဲ့အရာကိုတင်ကညဉ့်ညမ်းတယ်လို့မဆိုရလို့မိန့်တော်မူခဲ့ပါတယ်။ဤယူပါယုံကို၃ချိန်တိုင်တိုင်ညင်မဲ့ခဲ့ပြီးနောက်ရွက်ထည်ကြီးသည်မိုးကောင်းကင်သို့ပြန်တက်သွားခဲ့ပါတယ်။ရုပ်ပုံ၁၀ပေတရုနဲ့ယောမလူများပေတရုဆုတောင်း၍အပြီးတွင်လူသုံးဦးတို့သည်သူ့ကိုတွေ့ရန်ရောက်လာခဲ့ကြပါသည်။သူတို့သည်ကောနေလိဆိုတဲ့လူကဆေလွတ်သည့်ဖြင့်အခြားမြို့မှရောက်လာခဲ့ခြင်းဖြစ်ပါသည်။ကောနေလိဟာယောမခေါင်းဆောင်တဦးဖြစ်ပါသည်။ဖျားသခင်ကိုဂုံပြုတ်ချီးမွမ်းရန်ဆန္ဒရှိပါသည်။ကောနေလိကဖျားသခင်ရဲ့ကောင်းကင်တမန်တစ်ပါးကိုမြင်ခဲ့ပါသည်။ထိုတမန်ကကောနေလိအားပေတရုကိုသွားတွေ့ရန်မိန့်ဆိုခဲ့ပါသည်။ယူဒလူမျိုးများအမြင်၌ယောမလူမျိုးများသည်မတန့်ရှင်းတဲ့လူမျိုးဆိုပြီးမရှိကြောင်းကိုပေတရုအားယူပါယုံဖြင့်ဖော်ပြခဲ့ပါသည်။ထို့ကြောင့်ပေတရုသည်ကောနေလိဆေလွတ်တဲ့သူတို့နဲ့ကောနေလိနေအိမ်သို့သွားခဲ့ပါသည်။ပေတရုဝင်လာတဲ့အခါကောနေလိဟာခီးဦးကြို၍ပေတရု၏ခြေရင်းတွင်ပြတ်ဝစ်လေရာပေတရုကကောနေလိအားထလော့ကျွန်ုပ်ကိုယ်တိုင်ဟာလူတမ်းမှန်ဖြစ်ပါれအဘယ်အကြောင်းကြောင့်ကျွန်ုပ်ကိုခေါ်ရသလဲလို့ဆိုခဲ့ပါれကောနေလိကသူတွေးခဲ့တဲ့တမန်တော်အကြောင်းကိုပေတရုကိုပြောပြခဲ့ပါれပေတရုကလည်းဖျားသခင်ကိုဖော်ပြရန်ကြွလာတဲ့ခရစ်တော်အကြောင်းကိုကောနေလိအားဝေငှခဲ့ပါれကောနေလိနဲ့မိသားစုတို့သည်ယေရှုကိုယုံကြည်လာကြသဖြင့်ဖျားသခင်ရဲ့ဝိညာဉ်တော်ကိုလက်ခံရရှိကြပါれ။ဖျားသခင်သည်လူသားတိုင်းကိုချစ်ပါれ။ဘာသာစကားလူမျိုးနွယ်သို့မဟုတ်အသားအရောင်မတူတဲ့လူသားအားလုံးကိုထတ်တူချစ်နေပါれ။လူတိုင်းသည်သားတော်ယေရှုကိုယုံကြည်ပြီးအစေခံကြရန်လိုချင်ပါれ။ယုဟန်၁၁ပေတရုထောင်ထဲရောက်ခဲ့တယ်။ဧရုဘီရင်ကယေရုရှလင်မြို့ရှိဘုရားကျောင်းမှယုံကြည်သူများအားညှဉ်းပန်းနှိပ်စက်ခြင်းကိုစတင်ခဲ့ပါတယ်။ယ ယေရှုနောက်လိုက်တပည့်ယာကုပ်ဆိုသူကိုကွဲ့မြတ်ခဲ့တယ်။ပေတရုကိုအကျဉ်းချထားခဲ့တယ်။ပေတရုကိုတန်ကြိုးဖြစ်ချီနောက်ထားပြီးစစ်သားနှစ်ယောက်ရဲ့အကြားတွင်ထားခဲ့ပါတယ်။တညတွင်ပေတရုအိပ်ပျော်နေစဉ်ထာဝရဘုရားသခင်ရဲ့ကောင်းကင်တမန်တဦးဟာပေတရုရဲ့အနီးတွင်ရုတ်တရက်ပေါ်လာပြီးအချုပ်ခန်းအားထွန်းလင်းစေခဲ့ပါတယ်။ထိုတမန်တော်ကပေတရုကိုနှိုး၍မြန်မြန်ထားလို့ငါနဲ့အတူလိုက်ခဲ့ပါလို့ဆိုခဲ့ပါတယ်။ထို့အခါတန်ကျိုးတို့ဟာပေတရုရဲ့လက်မှကျွတ်ကြခဲ့ပါတယ်။ပေတရုဟာအချုပ်ခန်းမှထွက်ပြီးတမန်တော်တို့နောက်သို့လိုက်သွားခဲ့ပါတယ်။အချုပ်ရဲ့တန်တကားဟာအလိုအလျောက်ပွင့်သဖြင့်သူတို့သည်အပြင်သို့ရောက်လာခဲ့ကြတယ်။ထို့နောက်ကောင်းကင်တမန်ဟာပေတရုထံမှရုတ်တရက်ထွက်ခွာခဲ့ပါတယ်။ပေတရုဟာအချုပ်ခန်းမှထွက်၍ကောင်းကင်တမန်နောက်သို့လိုက်သွားခဲ့ပါတယ်။အချုပ်ရဲ့တန်တကားဟာအလိုအလျောက်ပွင့်သဖြင့်သူတို့သည်အပြင်သို့ရောက်လာခဲ့ကြပါတယ်။ထို့နောက်ကောင်းကင်တမန်ဟာပေတရုထံမှရုတ်တရက်ထွက်ခွာခဲ့ပါတယ်။ရုပ်ပုံ7ပေတရုနှင့်မိတ်ဆွေများပေတရုသည်အကျဉ်းထဲ၌နေစဉ်မိတ်ဆွေအပေါင်းတို့သည်အတူစုဝေး၍ပေတရုအတွက်ဆုတောင်းပတနာပြုခဲ့ကြပါသည်။ပေတရုထောင်မှလွတ်တဲ့အခါမိတ်ဆွေများစုဝေးရအိမ်သို့တန်းသွားခဲ့ပါသည်။ထိုအိမ်သို့သူရောက်တဲ့အခါခြံတကားကိုခောက်ခဲ့ပါသည်။အစီကံအမျိုးသမီးတစ်ယောက်ကတကားဖွင့်ရန်သွားခဲ့ပါသည်။သူမဟာပေတရုရဲ့အတန်ကိုမှတ်မိသဖြင့်တကားကိုမဖွင့်ဘဲအိမ်ထဲသို့ပြေးဝင်ကာတကားဝါသို့ပေတရုရောက်နေကြောင်းကိုသူတို့အားပြောပြခဲ့ပါသည်။ထိုသူတို့ကတင်ယူနေသလားလို့ပြောကြပါလေပေတရုဟာတကားကိုခောက်မြဲခောက်ခဲ့သဖြင့်ဂိတ်တကားကိုဖွင့်ကြရာပေတရုကိုမြင်သဖြင့်သူတို့အံ့ဩခြင်းဖြစ်ကြရပါလေပေတရုကဖျားသခင်ကသူ့ကိုဟေရုတ်လက်ထဲမှကယ်တင်ခဲ့ကြောင်းသူတို့အားပြောပြခဲ့တယ်ဖျားသခင်ဟာသူ့ရဲ့အသင်းတော်ဆုတောင်းတံကိုနားညောင်းခဲ့ပါလေယေရှုကလူနှစ်ဦးသုံးဦးတို့သည်သဘောတူ၍ငါ၏နာမတော်၌အတူတကွဆုတောင်းတဲ့အခါထိုသူတို့နှင့်ငါအတူရှိနေတယ်လို့ဆိုခဲ့ပါတယ်။ဝိညာဉ်တော်သည်ကနဦးအသင်းတော်များနှင့်အတူရှိနေတကဲ့သို့ယနေ့ယေရှုနောက်တော်သို့လိုက်တဲ့သူများနှင့်လည်းအတူရှိနေပါတယ်။ယုတ်ပုံ7အလင်းရောင်နှင့်မိုးကောင်းကင်မှအတန်တော်ပေါလုဟာယေရှုခရစ်အသင်းတော်ကိုညှဉ်းပန်းနှိပ်စက်ခဲ့တဲ့ယူဒခေါင်းဆောင်တူဖြစ်ခဲ့ပါတယ်။ပေါလုဟာတထေပံတည်နေတဲ့အချိန်တွင်သူ့အနားမှာရက်ပြီးကြည်နေခဲ့တဲ့သူဖြစ်ပါတယ်။သူဟာယုံကြည်သူများစွာကိုလည်းတတ်ရန်ချင်းချောက်ခဲ့သူဖြစ်ပါတယ်။တနေ့တွင်သူဟာဓမ္မသက်မြို့ဘက်ကိုခရီးပြုခဲ့ပါတယ်။ထိုမြို့ရှိယုံကြည်သူများကိုဖမ်းဆီး၍နှိပ်စက်ရန်ကြံစီခဲ့ပါတယ်။သူခရီးပြုတ်နေစဉ်မိုးကောင်းကင်မှတောက်ပတဲ့အလင်းရောင်တစ်ခုဟာသူ့ရဲ့ပတ်လည်၌ရုတ်တရက်ထွန်းတောက်ခဲ့ပါတယ်။သူဟာမြေပေါ်ကိုလဲကျသွားခဲ့ပါတယ်။မိုးကောင်းကင်မှအတန်ကရှောလူရှောလူတင်းဒီအဘဲကြောင့်ငါ့ကိုနှိပ်စက်ညှဉ်းပန်းနေတယ်လို့မင်းမြန်တန်ကိုကြားခဲ့ရပါတယ်။ရှောလူကအရှင်တင်းဒီမြည်သူဖြစ်ပါသနည်းလို့မေးလျှောက်ခဲ့ပါတယ်။အတန်တော်ကငါကတင်နှိမ့်ဆက်ညှင်းဆဲနေတဲ့ယေရှုဖြစ်တယ်လို့ပြန်ပြောခဲ့ပါတယ်။ပေါလုကထပြီးကြည့်ခဲ့ပါတယ်။ဒါပေမဲ့ဘာကိုမှသူမတွေ့ခဲ့ရပါဘူး။ပေါလုရဲ့မိတ်ဆွေတွေကသူ့ကိုဓမ္မသက်မြို့သို့လက်ဆွဲပြီးခေါ်ဆောင်သွားခဲ့ကြပါတယ်။ယုတ်ပုံ14မျက်မမြင်ပေါလုနဲ့အာနာနိ၃ရက်လုံးလုံးပေါလုမျက်စိကွယ်ခဲ့ပါတယ်။စားမစားနိုင်အရေမတောက်နိုင်ဖြစ်ခဲ့ရပါတယ်။ထို့နောက်ဘုရားသခင်ကလူတစ်ယောက်ကိုပေါလုစီသို့လွှတ်ခဲ့ပါတယ်။ထိုသူကတော့ယုံကြည်သူအာနာနိဖြစ်ပါတယ်။အာနာနိကပေါလုဟာခရိယန်များကိုနှိပ်စက်ခဲ့တဲ့အကြောင်းသူသိခဲ့ပါတယ်။သို့တော်လည်းပေါလုစီသို့သွားခဲ့ပါတယ်။ပေါလုအားညီကိုလမ်းပေါ်၌တင်တွေ့ခဲ့တဲ့ယေရှုကတင့်ကိုပြန်ပြီးမျက်စိမြင်နိုင်ပြီးဝိညာဉ်တော်နဲ့ပြည့်ဝရန်အတွက်ကျွန်တော်ကိုစေလွတ်ခဲ့တယ်လို့ပြောခဲ့ပါတယ်။အာနာနိကသူ့ရဲ့လက်များကိုပေါလုခေါင်းပေါ်၌တင်ခဲ့ပါတယ်။ တခဏချင်းမှာပဲပေါ်လူဟာမျက်စိပြန်မြင်လာခဲ့ပါတယ်ဝိညာဉ်တော်အားဖြင့်လည်းပြေဝလာခဲ့ပါတယ်သူဟာယခုခရစ်တော်နောက်ကိုလိုက်တဲ့သူဖြစ်ကြောင်းပြရန်ရင်းနှစ်ချင်းမင်္ဂလာကိုခံယူခဲ့ပါတယ်အသင်းတော်ကိုနှိပ်စက်ခြင်းအစားသူဟာလူများကိုယေရှုအကြောင်းပြောပြစပြုလာခဲ့ပါတယ်ယုတ်ပုံစံကအသင်းတော်သည်ပေါ်လူနဲ့ဘာနာဘအတွက်ဆူတောင်းကြတယ်အဲ့ဒီနောက်မှာပေါ်လူနဲ့ငယ်ချင်းဘာနာဘတို့ဟာအန်တီအုတ်မြို့၌အမှုတော်ဆောင်ရန်သွားခဲ့ကြပါတယ်တနေ့တွင်အသင်းတော်ခေါင်းဆောင်များအစာရှောင်၍ဆူတောင်းနေကြစဉ်တန်ရှင်သောဝိညာဉ်တော်ကသူတို့အားပေါ်လူနဲ့ဘာနာဘတို့ကိုငါ၏အမှုတော်ဆောင်ရန်အတွက်တည်တန့်ရွေးချယ်ကြလော်လို့မိန့်တော်မူခဲ့ပါတယ်ဘုရားသခင်ကသူတို့အားယေရှုအကြောင်းမကြားဘူးသေးသောသူများထံသို့သွားဖို့အလိုရှိခဲ့ပါတယ်။ဒါကြောင့်အသင်းတော်ခေါင်းဆောင်များဟာပေါလုနဲ့ဘာနာဘတို့အပေါ်မှာလက်များတင်ပြီးဆုတောင်းပေးခဲ့ကြပါတယ်။ထို့နောက်သူတို့ကိုဝေးလံတဲ့နေရာများသို့သတင်းကောင်းကိုကြေညာရန်ဆေလွတ်ခဲ့ကြပါတယ်။ယေရှုမိန့်တော်မူခဲ့တဲ့သင်တို့သည်ကဘာအရရက်သို့သွား၍ဧဝံဂေလိတရားကိုဟောပြောကြပါဆိုတဲ့အတိုင်းပဲယနေ့ဘုရားသခင်ရဲ့အသင်းတော်များကလည်းသာသနာပြုဆရာများကိုအယက်ဒေတာအသီးသီးတို့ဆေလွတ်ကြရမှာဖြစ်ပါလေ။ယုတ်ဖို့ဆက်ချပေါလုယေရှုအကြောင်းကိုဟောခဲ့တယ်။ပေါလုနဲ့ဘာနာဘတို့ဟာမြို့ရွာများစွာသို့သွားခဲ့ကြပါလေ။ဆူတောင်းခဲ့တဲ့အိမ်များသူတို့တွေ့ခဲ့ကြရတဲ့ယူဒလူများအားတွင်တင်ပေးခဲ့ကြပါတယ်သူတို့အားယူဒဖျားသခင်ကကျွန်ုပ်တို့ရဲ့ဘိုးဘေးများကိုရွေးကောက်ခဲ့ပြီးကြီးမားတဲ့လူမျိုးများဖြစ်စေခဲ့ပါတယ်သူတို့အားခေါင်းဆောင်ကြီးများနဲ့ဆရာကြီးများကိုလည်းပေးခဲ့ပါတယ်ယူဒလူများကိုအပြစ်မှကယ်တင်သွားရန်ကြွရောက်လာမိပုဂ္ဂိုလ်အကြောင်းကိုပြောပြခဲ့ကြပါတယ်ထိုသူဟာသခင်ယေရှုခရစ်တော်ဖြစ်ပါတယ်။ဒါပေမဲ့ယူဒလူမျိုးများကယေရှုဟာသူတို့ရဲ့ဆရာဖြစ်ကြောင်းကိုနားမလည်ခဲ့ကြတဲ့အတွက်သူတို့လက်မခံခဲ့ကြပါဘူး။ယေရှုဟာအပြစ်တစ်စုံတစ်ခုမျှမပြုခဲ့ပေမဲ့သူတို့ကတတ်ခဲ့ကြပါတယ်။သို့တော်လည်းဖျားသခင်ကသူ့ကိုတည်ခြင်းမှရှင်ပြန်ထမြောက်စေခဲ့ပါတယ်။သူဟာနောက်တစ်ချိန်သေးခြင်းကိုမရင်ဆိုင်ရတော့ပါဘူးယနေ့ယေရှုကိုယုံကြည်တဲ့သူတိုင်းဟာဖျားသခင်နဲ့တင့်မြတ်ခြင်းရရှိကြပါမယ်မှန်တရားကိုတန်တရားဖြစ်၍မလေးမစားပြုတဲ့သူတွေကတော့သေခြင်းသို့ရောက်ကြမယ်လို့ဟောပြောခဲ့ပါတယ်အချွတ်သောယူဒလူများနဲ့အချွတ်အခြားတိုင်းတစ်ပါးသားများကပေါလုရဲ့ဟောပြောတဲ့တရားကိုယုံကြည်လာကြတဲ့အတွက်အသင်းတော်များဖွဲ့စည်းတည်ထောင်လာခဲ့ကြပါတယ်သို့သောလူအများကတော့မယုံနိုင်ပဲဖြစ်ခဲ့ကြပါလေ။ယုတ်ပုံ18ပေါ်လူမြင်ခဲ့ရသောဗျာဒိတ်ယူပါယ။နှစ်နီးငယ်ကြာလာတဲ့အခါပေါ်လူဟာအသင်းတော်များသို့အလဲသွားခဲ့ပါလေ။သူနဲ့မိတ်ဆွေတို့ဟာဘိတုံဒီတို့လည်းသွား၍တရားဟောရန်ဆန္ဒရှိခဲ့ကြပါလေ။ဒါပေမဲ့ဖျားသခင်ရဲ့ဝိညာဉ်တော်ကခွင့်မပြုခဲ့ပါဘူး။ဒါကြောင့်သူတို့ဟာရှေ့ဆက်ပြီးဘယ်နေရာကိုသွားရမယ်ဆိုတာကိုနားမလည်နိုင်ခဲ့ကြပါဘူး။တနည်းအားဖြင့်ပေါလုကဗျာဒိတ်ယူပါယုံတစ်ခုမြင်ခဲ့ပါတယ်။မာကေဒေါနိပြည်သားတဦးကိုမြင်ခဲ့ပါတယ်။ထိုသူကပေါလုအားမာကေဒေါနိပြည်သို့ဖြတ်ကူး၍ကျွန်ုပ်တို့အားကူညီမစပါလို့တောင်းပန်ခဲ့ပါတယ်။ချက်ချင်းပင်ဖျားသခင်ကသူတို့အားမာကေဒေါနိပြည်သို့သွားရန်လမ်းပြနေတယ်လို့ပေါလုကသိလာခဲ့ပါတယ်။ဖျားသခင်ဟာယေရှုနောက်ကိုလိုက်လိုတဲ့သူများအားလမ်းပြနေပါတယ်။တခါတရံအိမ်မက်ယူပါယုံဖြစ်ဥဆောင်လမ်းပြတတ်ပါတယ်။သို့သောဖျားသခင်သည်ကျွန်ုပ်တို့အားကျမ်းစာတော်၌ပါတဲ့နှုတ်ကပတ်တော်အားဖြင့်အစဉ်အမြဲလမ်းပြနေပါတယ်။ယုတ်ပုံ18မြင်းငလျင်ထဲ၌ပေါလုနှင့်တီလာပေါလုကသူ့မိတ်ဆွေတီလာနှင့်အတူမ ာကေဒေါနီပင်လေကိုဖြတ်၍ခရီးသွားခဲ့ကြပါれ။ထိုနေရာ၌ရှိနေသောသူများအားယေရှုအကြောင်းကိုတွင်တင်ခဲ့ကြပါれ။တချို့ကယုံကြည်တော်လေအခြားသူတို့ဟာဒေါသထွက်ခဲ့ကြပါれ။ထိုသူတို့ကပေါလုနဲ့သီလာတို့ကိုရိုက်နှက်ပြီးအကျဉ်းချထားခဲ့ပါれ။ထိုညတွင်ပေါလုနဲ့သီလာတို့သည်ထောင်ထဲ၌ဖျားသခင်ကိုဆုတောင်းသခြင်းဆိုခဲ့ကြပါれ။ထိုအခါယုတ်တရက်မြင်းငလျင်သည်ပြင်းထန်စွာလှုပ်လာခဲ့ပါれ။ထောင်တကားပွင့်၍အကျဉ်းသားတို့ရဲ့တန်ကျိုးအနှောင့်အဖွဲ့များဟာလည်းပြတ်ကျကုန်ပါれ။ထောင်မူးကအကျဉ်းသားများအားထွက်ပြေးကုန်ပြီလို့ထင်မှတ်သဖြင့်အလွန်စိုးရိမ်ခဲ့ပါれ။တို့ရာတွင်ပေါလုကတင်းရဲ့ခန္ဓာကိုယ်ကိုအန္တရာယ်မပြုနဲ့ငါတို့အားလုံးရှိနေကြပါれလို့အော်ဟစ်ပြီးပြောခဲ့ပါれ။ထောင်မူးကမိတိုင်ကိုတောင်းယူပြီးပြေးလာခဲ့ပါれ။သူကအရှင်ကျွန်တော်ဟာကယ်တင်ခြင်းရရှိစေရန်အဘယ်သို့ပြုရမလဲလို့မေးခဲ့ပါれ။ပေါလုကသခင်ယေရှုကိုယုံကြည်ပါကသင်ကယ်တင်ခြင်းရမယ်လို့ပြန်ပြောခဲ့ပါれ။ထောင်မူးနဲ့မိသားစုဟာဝမ်းမြောက်ခြင်းများစွာနဲ့သခင်ယေရှုကိုယုံကြည်လက်ခံခဲ့ကြပါれ။ယုတ်ပုံစကူပေါလုနှင့်မတိသောဖျားအတွေ့ရစ်ပလင်ဧသင်မြို့သူမြို့သားတို့သည်ယုတ်ထုဖျားများစွာကိုကိုးကွယ်ခဲ့ကြပါれသူတို့ကပေါလုတုံသင်ခဲ့တဲ့ဖျားအကြောင်းကိုသိလိုခဲ့ကြပါれထို့ကြောင့်ပေါလုကဧသင်မြို့သားတို့သင်တို့ဟာဖျားတရားကိုအလွန်ကြည်ညိုသူများဖြစ်ကြောင်းကိုငါတွေ့နေရပါれသင်တို့မြို့ကိုငါလက်လက်ကြည့်ရှုခဲ့စဉ်ငါတို့မသိသောဖျားအတွဲလို့ကပီးလိမ့်စာတက်ထားတဲ့ရစ်ပလင်တစ်ခုကိုတွေးခဲ့ပါတယ်။တင်တို့မသိဘဲဝိပုကိုးွယ်နေတဲ့ထိုဖျားအကြောင်းကိုတင်တို့အားငါပြောပြခြင်းပါတယ်လို့ပြောဆိုခဲ့ပါတယ်။ပေါလုကထိုသူတို့အားထိုဖျားဟာအရာအလုံးကိုဖန်ဆင်းတဲ့စစ်မှန်တဲ့ဖျားဖြစ်ကြောင်းထိုဖျားဟာအသက်ရှင်လျက်ရှိကြောင်းရွှေငွေနဲ့ကြောက်များဖြင့်ပြုလုပ်ထားတဲ့ဖျားမဟုတ်ကြောင်းကိုပေါ်ပြောခဲ့ပါれ။ဒါအပြင်ဖျားသခင်ကတေခြင်းကနေရှင်ပြန်ထမြောက်စေခဲ့တဲ့ယေရှုအကြောင်းကိုပြောပြခဲ့ပါれ။အချို့လူတို့ကပြက်ရယ်ပြုခဲ့ကြပါれ။ဒါပေမဲ့တချို့သောလူတွေကယုံကြည်ကြပြီးသာဝရအသက်ရှင်ခြင်းသို့ဥတည်နေတဲ့အလံကိုတွေးရှိခဲ့ကြပါれ။ကျွန်ုပ်တို့လွန်ခဲ့တဲ့အချိန်တုန်းကမသိရှိခဲ့တဲ့စစ်မှန်တဲ့ဖျားကိုယေရှုအားဖြင့်သိရှိနားလည်နိုင်ပါ रे ယုတ်ပုံ20ပေါလုကိုတရားခွင်ရှေ့သို့ခေါ်ဆောင်ခြင်းပေါလုဟာကောရိန္သုမြို့ကိုသွားခဲ့ပါ रे ကောရိန္သုမြို့သူမြို့သားတွေဟာအလွန်ဆိုးကြပါ रे သူတို့ကပေါလုကိုအလွန်ဒုက္ခပေးခဲ့ကြပါ रे တညတွင်သခင်ယေရှုကပေါလုထံသို့ထင်ရှားပြီးကြောက်ရွံ့ခြင်းရှိပါနဲ့ဆက်၍ဟောပြောပါလက်မလျှော့နဲ့တင်နဲ့ငါအတူရှိတယ်အဘယ်သူကမျှတင့်ကိုဒုက္ခပေးနိုင်မှာမဟုတ်ဘူးလို့မိန့်တော်မူခဲ့ပါတယ်ထို့ကြောင့်ပေါလုဟာကောရိန္သုမြို့မှာနေထိုင်ခဲ့ပြီးလူများစွာတို့ကသူ့ရဲ့တရားစကားကိုယုံကြည်ခဲ့ကြပါတယ်တနေ့ကြတော့ယူဒလူများကပေါလုအားဖမ်းဆီးပြီးတရားခွင်ရှေ့သို့ခေါ်ဆောင်သွားခဲ့ကြပါတယ်သူတို့ကပေါလုဟာလိမ်လည်ပြီးတရားဟောတယ်လို့စွပ်စွဲခဲ့ကြပါတယ်။ဒါပေမဲ့ဘုရင်ကံကသူတို့စကားကိုနားမထောင်ခဲ့ပါဘူး။ယူဒအမျိုးသားတို့အားတရားခွင်မှနှင်ထုတ်လိုက်ပါတယ်။ထို့အခါကောရိန္သုမြို့သူမြို့သားများကယူဒခေါင်းဆောင်အားရိုက်နှက်ကြကာပေါလုသည်ထိခိုက်ခြင်းမရှိဘဲလွတ်မြောက်ခဲ့ပါတယ်။ဘုရားသခင်ကကျွန်ုပ်တို့ကိုဒုက္ခနဲ့ရင်ဆိုင်ရတဲ့အချိန်ခါမှာပင်ရဲရင်စွာဟောပြောနိုင်ရန်တတ်တည်ပေးနိုင်ပါလေ။ယုတ်ဘုံ27စစ်သားများကပေါလုအားယူဒအမျိုးသားများလက်မှကယ်တင်ခဲ့ကြခြင်းပေါလုဟာနိုင်ငံအသီးသီးရှိအသင်းတော်များကိုဆက်လက်ပြီးတွားရောက်အားပေးခဲ့ပါလေ။အချို့သောယုံကြည်သူများကပေါလုကိုယေရုရှလင်မြို့သို့မသွားရန်တတိပေးခဲ့ကြပါれ။ဘာဖြစ်လို့လဲဆိုတော့ ယူရအမျိုးသားများကသူ့ကိုတတ်ရန်ကြံစည်နေကြောင်းကိုသိရှိကြတဲ့အတွက်ဖြစ်ပါတယ်။ဒါပေမဲ့ပေါလုကငါသည်သခင်ယေရှုရဲ့နာမတော်အတွက်ထိုမြို့တွင်အသေးခံရန်အစဉ်သင့်ရှိပါတယ်ဆိုပြီးယေရုရှလင်မြို့ကိုခရီးဆက်ခဲ့ကြပါတယ်။မကြာမီယူရအမျိုးသားများကပရိသတ်တို့အားပေါလုကိုစန့်ကျင်မှုပြုရန်စွပေးခဲ့ကြပါတယ်။သူတို့ကပေါလုကိုလမ်းပေါ်မှာတတ်ဖို့ကြိုးစားခဲ့ကြပါတယ်။တချို့သောရောမစစ်သားများရောက်လာသည့်ဖြင့်ပေါလုကိုကယ်တင်ခဲ့ကြပါတယ်။ပေါလုသည်ရောမစစ်သားများနေတဲ့စစ်တန်းလျားအပြင်ရှိလေကဒစ်ပေါ်၌ရပ်ပြီးပရိသတ်အားသူမြေကဲသို့ယေရှုနောက်လိုက်ဖြစ်ခဲ့တဲ့အကြောင်းကိုပြောပြခဲ့ပါတယ်။ဒါပေမဲ့ထိုသူတို့ကအော်၍ကျွန်တော်တို့နဲ့ဝေးဝေးနေကြပါသူကိုတတ်လို့လို့ပြောဆိုခဲ့ကြပါလေစစ်သားများကပေါလုအားယူဒလူမျိုးများထံမှကာကွယ်ရန်အကျဉ်းချခဲ့ပါလေယုတ်ပုံ22ပေါလုကမင်းများရှေ့၌တရားဟောခြင်းပေါလုသည်ထောင်ထဲ၌နှစ်နှစ်ကြာနေခဲ့ပါလေယူဒအမျိုးသားများကသူ့ကိုတတ်ရန်ကျိုးစားနေစေပင်ဖြစ်ပါတယ်။ဒါပေမဲ့ယေရှုကပေါလုထံ၌ထင်ရှားပြီးကြောက်ရွံ့ခြင်းမရှိနဲ့ရောမမျိုး၌လူများထံငါအကြောင်းကိုပြောပြပါလို့အားပေးခဲ့ပါတယ်။ပေါလုကိုယူဒဘုရင်အဂိပ္ပမင်းကြီးရှေ့တော်သို့ခေါ်သွားကြပါတယ်။သို့သောပေါလုသည်ကြောက်ရွံ့ခြင်းမရှိခဲ့ပါဘူး။သူသည်ရဲရင်စွာဖြင့်ဘုရင်နှင့်ဘုရင်မရှေ့၌မတက်ရက်ပြီးသူ့ကိုသခင်ယေရှုကသူ့အကြောင်းကိုနေရာအသီးသီးမှာရှိကြတဲ့လူများထံပြောပြဖို့ရွေးကောက်ခဲ့တဲ့အကြောင်းကိုရဲရင်စွာဝေငှခဲ့ပါတယ်။အဂိပ္ပမင်းကြီးကိုပင်လင်သခင်ယေရှုအားယုံကြည်ရန်ပြောပြခဲ့ပါတယ်။ဘုရင်ကပေါလုမှာအပြစ်မရှိကြောင်းသိခဲ့ပေမဲ့သူ့ကိုလွတ်ရန်အာဏာမရှိခဲ့ပါဘူး။သူကပေါလုအားရောမမြို့သို့သွားပြီးအင်ပါယာဘုရင်ထံအယူခံရန်ပြောပြခဲ့ပါတယ်။အင်ပါယာဘုရင်သာလျှင်အာဏာအပြည့်အဝရှိတဲ့အုပ်ချုပ်သူဖြစ်ပါတယ်။ယုတ်ပုံ23မုံတိုင်းတိုက်ခံတဲ့တင်မောပြက်ပေါ်၌စစ်သားများကပေါလုကိုအခြားအကျဉ်းသားများနဲ့အတူရောမမြို့သို့ခေါ်သွားခဲ့ကြပါတယ်။ပင်လယ်ကိုဖြတ်ပြီးတင်မောဖြစ်ခီးသွားခဲ့ကြရပါတယ်။အဲ့ဒီလမ်းခီးမှာတင်မောဟာပြင်းထန်တဲ့မှုန်တိုင်းမိခဲ့ပါတယ်။ခီးတဲ့အားလုံးကမိမိတို့တေကြမယ်လို့ထင်ခဲ့ကြပါတယ်။ဒါပေမဲ့ကောင်းကင်တမန်ကပေါလုထံထင်ရှားပြီးပေါလုကြောက်ရွံ့ခြင်းမရှိနဲ့ဧကရစ်မင်းရှေ့၌ရဲရင်စွာမတ်တက်ရရမယ်။တင်တဲ့တကွခီးတဲ့အားလုံးရဲ့အသက်ကိုကယ်တင်မယ်လို့ပြောခဲ့ပါတယ်။အချိန်နှီးငယ်ကြာလာတဲ့အခါတင်မောဟာကမ်းခြေတစ်ခုအနီးသို့ရောက်လာခဲ့ပါတယ်။လိုင်းများပြင်းထန်သဖြင့်တင်မောဟာပျက်စီးစပြုတ်လာခဲ့ပါတယ်။ဒါပေမဲ့ခီးတဲ့အားလုံးဟာပင်လယ်ထဲသို့မခုန်ချရဘဲကုန်းပေါ်ကိုလုံခြုံစွာနဲ့ရောက်ရှိလာနိုင်ခဲ့ပါတယ်။ဘုရားသခင်ကပေါလုအတွက်အကြံအစီရှိသဖြင့်မြည်သည့်ခက်ခဲမှုကမျှအန္တရာယ်မပေးနိုင်ခဲ့ပါဘူး။ယောမမျိုး၌ပေါလုအကျဉ်းချခံရခြင်းပေါလုဟာယောမမျိုးတွင်နှစ်နှစ်ကြာအောင်အကျဉ်းထောင်ထဲ၌နောက်ထပ်နေခဲ့ရပါလေထောင်ထဲမှာနေစဉ်သူ့ထံသို့လာတဲ့လူများအားယေရှုအကြောင်းကိုပြောပြခဲ့ပါလေထောင်ထဲမှာကဗတ်ရရ၌ရှိတဲ့အသင်းတော်များထံသို့စာများရေးသားပေးပို့ခဲ့ပါလေပေါလုရေးသားခဲ့တဲ့စာများဟာကျမ်းစာထဲမှာပါဝင်နေကြပါတယ်။ယနေ့ခရိယန်များအတွက်လည်းဖြစ်ပါတယ်။ပေါလုဟာဖျားသခင်ရဲ့နှုတ်ကပတ်တော်ကိုဝေငှတဲ့အတွက်ခက်ခဲမှုမျိုးစုံကိုရင်ဆိုင်ခဲ့ရပါတယ်။တခါတရံမှာသူဟာအယိတ်ခံရသလိုကြောက်ခဲနဲ့ပြစ်ပေါက်ခြင်းနဲ့ခံခဲ့ရပါတယ်။တခါတရံမှာအစာငတ်မွတ်ခြင်းနဲ့အိပ်ယံနေရာမီရှိခြင်းများကိုလည်းကြုံတွေ့ခဲ့ရပါတယ်။နောက်ဆုံးမှာယောမမြို့၌အသက်ခံခဲ့ရပါတယ် ဖျားသခင်ကပေါလုအားကောင်းကင်ဘုံ၌စုများစွာကိုချပေးခဲ့ပါတယ်ပေါလုဟာသူပြောခဲ့တဲ့စကားအတိုင်းတည်သည့်အထိအသက်ရှင်နိုင်ခဲ့ပါတယ်သူကပြောခဲ့ပါတယ်တည်ခြင်းဖြစ်စေအသက်ရှင်ခြင်းဖြစ်စေအဘယ်မြည်သောအရာကမျှယေရှုခရစ်တော်ရဲ့မေတ္တာတော်နှင့်ကျွန်ုပ်တို့အားကွဲကွာစေနိုင်မည်မဟုတ်လို့ဆိုထားခဲ့ပါတယ်မိတ်ဆွေတို့တန်ရှင်သောဝိညာဉ်တော်ရဲ့တကူတော်အားဖြင့်ဒီသတင်းတော်ကိုကျွန်ုပ်တို့ပြန့်နှံ့စေကြပါစို့သို့မှသာကမ္ဘာတစ်ခုလုံးကယေရှုဟာဖျားသခင်နဲ့အတူနေထိုင်ရန်ထာဝရအသက်ကိုလူသားတို့အားပေးနိုင်တယ်ဆိုတာကိုနားလည်သိရှိနိုင်ကြမှာဖြစ်ပါတယ်Bye.